မင်္ဂလာပါရှင်အင်တာနက်ချန်နယ်ရဲ့ပြည်ရင်းပြည်ပနိမညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနစ်တာသတင်းအတန်လွင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်တင်ဆက်ပေးသွားမယ့်သတင်းတွေကတော့ကျောင်းတွင်းစိုက်ဘာချင်းချောက်အကြမ်းဖက်မှုနဲ့အနိုင်ကျင့်မှုများဆန့်ကျင်တိုက်ဖျက်ရေးအပြည်ပြည်ဆိုင်ရာနေ့အခမ်းအနားကျင်းပဆိုတဲ့သတင်းမဆိတ်တွေဖျောက်ပေးမယ် What at လှုပ်ဆောင်ချက်ဆိုတဲ့သတင်းရွေးကောက်ပွဲသတင်းမှဖြန့်ချိမှုကိုထိန်းချုပ်မယ်လို့ Facebook အတည်ပြုဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်ပထမဆုံးသတင်းတစ်ပုဒ်အနေနဲ့ကျောင်းတွင်းစိုက်ဘာချင်းချောက်အကြမ်းဖက်မှုနဲ့အနိုင်ကျင့်မှုများဆန့်ကျင်တိုက်ဖျက်ရေးအပြည်ပြည်ဆိုင်ရာနေ့အခမ်းအနားကျင်းပဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။တောင်တွင်းစိုက်ဘာချင်းချောက်မှုများအကြမ်းဖက်မှုများနဲ့အနိုင်ကျင့်မှုများဆန့်ကျင်တိုက်ဖျက်ရေးအပြည်ပြည်ဆိုင်ရာနေ့အခမ်းအနားကိုနိုဝင်ဘာလ5ရက်ကဗီဒီယိုကွန်ဖရင့်စနစ်ဖြင့်ကျင်းပခဲ့တယ်လို့သိရပါတယ်။2019ခုနှစ်အောက်တိုဘာလမှာကျင်းပခဲ့တဲ့ UNESCO အလုံးမှုဆောင်အဖွဲ့ရဲ့208ကြိမ်မြောက်အစည်းအဝေးတွင်ပြင်သစ်မက္ကဆီကိုမော်ရိုကိုနိုင်ငံများရဲ့အဆိုပြုချက်များကိုနိုဝင်ဘာလမှာကျင်းပခဲ့တဲ့အကြိမ်40မြောက် UNESCO အထွေထွေညီလာခံတွင်အတည်ပြုခဲ့ပြီးတော့ကျောင်းတွင်းစိုက်ဘာချင်းချောင်းမှုများအကြမ်းဖက်မှုများနဲ့အနိုင်ကျင့်မှုများဆန့်ကျင်တိုက်ဖျက်ရေးအပြည်ပြည်ဆိုင်ရာနေ့အဖြစ် UNESCO အဖွဲ့ဝင်နိုင်ငံပေါင်း193နိုင်ငံကတဘောတူခဲ့ကြောင်းကျောင်းများမှာအနိုင်ကျင့်မှုများဖြစ်ပွားတဲ့ပုံသဏ္ဍာန်အမျိုးမျိုးဖြင့်အကြမ်းဖက်မှုများကလေးတငယ်များနဲ့စေကြောသက်အရွယ်ကလေးများရဲ့ပညာသင်ယူခွင့်ကျန်းမာပျော်ရွှင်ခွင့်ကိုထိပါနှောက်ယှက်ခြင်းဖြစ်တာကို UNESCO အဖွဲ့ဝင်နိုင်ငံများကနားလည်သဘောပေါက်ကြောင်းနှစ်စဉ်နိုဝင်ဘာလအထမသတင်းပတ်ရဲ့ကြာတာပရိနေကိုကျောင်းတွင်းစိုက်ဘာချင်းချောက်မှုများအကြမ်းဖက်မှုများနဲ့အနိုင်ကျင့်မှုများဆန့်ကျင်တိုက်ဖျက်ရေးအပြည်ပြည်ဆိုင်ရာနေ့အဖြစ်ကြေညာသတ်မှတ်ခဲ့ခြင်းဖြစ်ကြောင်းပညာရေးဝန်ကြီးဌာနအပြည်အောင်စုဝန်ကြီးဒေါက်တာမျိုးသိန်းကြီးကအဖွင့်အမှားစကားပြောကြားရာမှာထည့်သွင်းပြောကြားခဲ့ပါတယ်။ UNESCO ကယခုနှစ်အပြည်ပြည်ဆိုင်ရာနေ့အခမ်းအနားဆောင်ပုဒ်ကိုကျောင်းတွင်းအနိုင်ကျင့်မှုကင်ဝေးဖို့အတူလက်တွဲဆန့်ကျင်စို့ Together Against Violence in School လို့သတ်မှတ်ခြင်းပါခဲ့ခြင်းပဲဖြစ်ပါတယ်။ကလေးတငယ်များအပေါ်အကြမ်းဖက်မှုများစိုက်ဘာဘူးလင်းအပါအဝင်ကျောင်းတွင်းအနိုင်ကျင့်မှုတို့ဟာကလေးတငယ်တွေရဲ့လွတ်လပ်လုံခြုံစွာဖွံ့ဖြိုးတိုးတက်ရေးအတွက်ကြီးမားတဲ့အဟံအတားတစ်ရပ်ဖြစ်ကြောင်းဒါကြောင့်ကြီးမားတဲ့ပြဿနာကိုတကဘာလုံးကပုံမတိထားမိစေရန်အခုလိုအပြည့်ပြည့်ဆိုင်ရာနေ့ကို2019ခုနှစ်ကစတင်ကျင်းပခဲ့တာအခုနှစ်ဆိုရင်ဒုတိယမြောက်နှစ်ဖြစ်ပါကြောင်းကျောင်းတွင်းအကြမ်းဖက်မှုရဲ့အနိုင်ကျင့်မှုဆိုတာတိမ်မွေ့နည်းနည်းတဲ့ပြဿနာဖြစ်တာကြောင်းကလေးတငယ်တွေရဲ့အကောင်းဆုံးအကျိုးစီးပွားအတွက်ဌာနပေါင်းစုံပူးပေါင်းဆောင်ရွက်မှုကျောင်းသားမိဘဆရာအပါအဝင်လူမှုတရက်လုံးကပူးပေါင်းပါဝင်မှုကအင်မတန်အရေးကြီးကြောင်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနအနေနဲ့နိုင်ငံအတွင်းရှိကလေးတငယ်အားလုံးရဲ့အသက်ရှင်တန်ရေးဖွံ့ဖြိုးတိုးတက်ရေးကာကွယ်စောင့်ရှောက်မှုရရှိရေးနဲ့လူမှုအဖွဲ့အစည်းမှပါဝင်ဆောင်ရွက်ခွင့်ရရှိစေရေးတို့အတွက်ကလေးတငယ်ဖွံ့ဖြိုးတိုးတက်ရေးနဲ့ကာကွယ်စောင့်ရှောက်ရေးတို့ကိုဟန်ချက်ညီအောင်ဆောင်ရွက်လျက်ရှိပါကြောင်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနပြည်တော်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောကြားခဲ့တာပါဆက်လက်ပြီးမက်ဆေ့တွေဖြတ်ပေးမဲ့ What at လှုပ်ဆောင်ချက်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ် What at ကတော့မကြခင်အချိန်မှာတော့မက်ဆေ့ဖြတ်ပေးမဲ့လှုပ်ဆောင်ချက်ကိုထည့်သွင်းပါတော့မယ်အဲ့ဒီလှုပ်ဆောင်ချက်ကြောင့်သုံးဆွဲသူတွေက What at မှာ Digital ခြေရာလက်ရာတွေကိုဖြတ်နိုင်ပါတယ်အသစ်ထွက်ရှိတဲ့ update မှာပါဝင်မဲ့ feature ကြောင့်သုံးဆွဲသူတွေကတဦးချင်း chat နဲ့ group တွေမှာပေးပို့ထားတဲ့ message တွေတစ်ပတ်အတွင်းအလိုလျောက်ဖြတ်နိုင်မဲ့ option အသုံးပြုနိုင်ပါမယ်ဝက်ဒတ်ဟာပြိုင်ပတ် signal နဲ့မတူတာကသုံးဆွဲသူတွေကိုလွတ်လပ်ခွင့်ပုံမပေးထားတာပဲဖြစ်ပါတယ်။ message ကိုအလိုလျောက်ဖြတ်မဲ့အချိန်ကာလကိုတော့မပြောင်းလဲနိုင်ပါဘူး။ဒါအပြင်ဝက်ဒတ်လုံဆောင်ချက်အစ်စ်ကဓာတ်ပုံနဲ့ video တွေကိုလည်းဖြတ်ပေးနိုင်ပါတယ်။နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့ရွေးကောက်ပွဲသတင်းမှဖြန့်ချိမှုကိုထိန်းချုပ်မယ်လို့ Facebook အတည်ပြုဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ Facebook ဟာရွေးကောက်ပွဲနဲ့သက်ဆိုင်တဲ့သတင်းမှပါဝင်တဲ့ post တွေကိုယာယီအစ်စ် short ချတာနဲ့ဓာတ်ရိုက်ထုတ်လွှင့်မှုဖြန့်ဝေတာကိုကန့်သက်တာတွေကိုလုံနေတယ်လို့ Facebook ကအတည်ပြုခဲ့ပါတယ်။ Facebook ကတော့သတင်းမှဖြန့်ချိမှုနဲ့ဆန္ဒမဲကောက်ယူရေးနဲ့ပတ်သက်တဲ့ပူးပေါင်းကြံစည်ရေး theory အပါအဝင်မှုတွေနဲ့ဒီမိုကရေစီချင်းချောက်ခံနေရတဲ့နိုင်ငံတွေမှာအရေးပေါ်ထိန်းချုပ်မှုတွေပြုလုပ်နေပါတယ်။ဆန္ဒမဲဆက်လက်ရေးတွက်နေချိန်မှာရွေးကောက်ပွဲနဲ့ပတ်သက်ပြီးမှန်မှန်ကန်တဲ့ပြောကြားချက်သတင်းတွေမြင်တွေ့နေရပါတယ်။အဲ့ဒီ ပြောကြားချက်တော်တော်များများကကျွန်တော်တို့ပလက်ဖောင်းပေါ်မှာတုံ့ပြန်မှုနေပါတယ်အရင်ကဆွေးနွေးထားသလိုပဲအဲ့ဒီကွန်တက်တွေလူတော်တော်များများစီမရောက်စေဖို့ကျွန်တော်တို့ကယာယီထပ်ဆောင်နည်းလမ်းတွေအသုံးပြုထားပါတယ်လို့ Facebook ပြောရေးဆိုခွင့်ရှိသူကပြောခဲ့ပါတယ်အခုတင်ဆက်ပေးသွားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့နည်းပညာသတင်းတွေကို Internet ဌာနကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်အခုလို့ COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အကားသားဝင်ကြီးဌာနရဲ့လမ်းညွှန်မှုတွေနဲ့အညီလိုင်းနာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်ကျမကတော့ဝေမြင့်မှုပါ